ကျောင်းဝင်ကျင်တယ်မီဆိုတဲ့ကြွေးကြော်တဲ့နဲ့အတိုက်ခံပါတီကြီးဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူဆန္ဒမဲအများစုနဲ့အယက်သားအစိုးရတရက်အဖြစ်ရွေးချယ်ခံခဲ့ကြတဲ့ရွေးကောက်ပွဲနှစ်နှစ်တည်တင်းပြည့်တဲ့ဒီကနေ့မှာတော့ NLD ဦးဆောင်တဲ့အစိုးရအပေါ်ပြည်သူအများမျှော်လင့်ထားသလိုအကောင့်ထက်ဖို့မဆောင်ရွက်နိုင်သေးတဲ့အပေါ်အားမလို့အားမရဖြစ်မှုတွေနဲ့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီဝေဖန်မှုတွေကို NLD အနေနဲ့ကြိုးစို့လက်ခံပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပြောတဲ့ပြည်သူနဲ့အတူဆိုတဲ့ဆောင်းပုံနဲ့အညီရွေးကောက်ပွဲကတိကဝတ်တွေအတိုင်းပြည်သူအများလိုလားတဲ့ဒီမိုကရေစီနိုင်ငံတစ်ထူထောင်နိုင်ရေးစိန်ခေါ်ချက်တွေအကျက်သေးတွေကိုပြည်သူနဲ့အတူရင်ဆိုင်ဖြစ်ရှင်းသွားမှာဖြစ်တယ်လို့ NLD ပါတီတာဝန်ရှိသူကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲနှစ်နှစ်ပြည့်ဒီကနေ့မှာ NLD အရက်သားအစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်။
အမြင်ရင်းတော့တူကြမှာမဟုတ်ကျွန်တော်ပြောချင်တာကစိတ်တော်တဲ့ပြည်ပြင်ကြောင်းလဲမှုတိုးတက်မှုတွေရနေတယ်လို့ကျွန်တော်တို့ညင်ဖွဲ့စည်းပုံအခြေခံဥပဒေချင်းစီရင်နဲ့ပတ်သက်ပြီးတော့လည်းအမတန်တိမ်မွေ့ပါတယ်ကျွန်တော်တို့တိုးတက်မှုရတယ်လို့ကျွန်တော်ခံယူတယ်ဆက်လက်ကြိုးစားနေတယ်အဲ့လိုပြောချင်မကျေနပ်မှုဖြစ်တယ်ဆိုရင်လည်းကျွန်တော်နားလည်ပါတယ်သို့တော့ကျွန်တော်တို့ဒီဥပဒေချင်းစီရင်လို့ဥပဒေချထမ်းရေးလို့ဆိုတာသိရှိသိခံပြီးစောင့်အောင်နော်ဖြစ်ချင်တာကိုစကြာအကုန်လုံးနော်ဖြစ်လိုက်ကြနဲ့ဇာတ်နေကိစ္စတွေမှာကမောကမတွေဖြစ်ကုန်ပါစေဒါတွေကိုဖြည်းဖြည်းချင်းချင်းလိုရတဲ့ကတ္တနာမှုလို့အဲ့ဒီလိုအလော30ဖြစ်ဖို့အလော30ညှော်လင့်ဖို့မသိဘူးလို့ကျွန်တော်ပြောချင်တယ
်အခုဒီနှစ်နှစ်တာကာလပေါ့နော်2015ရွေးကောက်ပွဲအပြီးမှာ NND ဦးဆောင်တဲ့ရသားဆိုရကရခိုင်အရေးလိုမျိုးပေါ့နော်နိုင်ငံတကာဖိအားတွေနဲ့ဝေဖန်မှုတွေနဲ့ကြုံရတဲ့ဒီအကြက်တဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အနေအထားပေါ်မှာပေါ့နော် NND ဆိုရ86လက်မဲ့အနေအထားတွေကိုရောပြည်သူကိုအံကဲအနေနဲ့ဘယ်လိုများသတင်းစကားပားကျင်တာရှိပါလဲရှင
့်ပြည်သူတွေကိုပြောချင်တာလက်ရှိမှာကျွန်တော်တို့ကနိုင်ငံတကာနော်သတင်းမီဒီယာအချို့ရဲ့ဖိအားပေးမှုကိုခံရတယ်ကျွန်တော်တို့ရခိုင်မှာဆိုရင်ကျွန်တော်တို့ရဲ့တပ်စခန်းတွေရဲစခန်းတွေတော့ဝင်ရောက်တိုက်ခိုက်ပြီးတော့နော်အကြမ်းဖက်ပို့ခံရတယ်ဒါဒီကိုကျွန်တော်တို့တုံ့ပြန်မှုလုပ်တဲ့အခါမှာအချုပ်အခြာအာဏာကိုမတိကျအောင်ဆက်လက်ဆောင်ရွက်သွားမယ်လို့
ဒီလိုမျိုးသိပြီးကြပါဟုတ်ကဲ့နောက်ပြီးတော့ NND ဆိုရလက်ထက်မှာဒီဒေါ ံစန်းစုကြည်ကိုတိုင်လည်းပြောခဲ့တာရှိပါတယ်အလောက်ကင်ဒီဖန်တီးပေးနိုင်ရေးနဲ့စီးပွားရေးတွေအဖွံ့မျိုးတိုးတက်ဖို့အတွက်စုလူလူအများကအများကြီးမျှော်လင့်ချက်ရှိပါတယ်ဒီပေါ်မှာရောအငယ်ဦးညံဝင်းတို့ဘယ်လိုများပြောနိုင်ပါလဲရှင
်ကျွန်တော်ပြောနိုင်တာကလေအလောက်ကင်ရရှိရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ရှိ NND ဆိုရကသူကမူးငိုချထားပါတယ်နိုင်ငံရေးနှီးမြှုပ်နှံမှုကအလောက်ကင်ဖန်တီးပေးရေးကိုသိတရမယ်ဆိုတဲ့အချက်ပေါ့ဒီအချက်တွေကြောင့်တချို့လုံငန်းနေရာချက်ချင်းအပြောင်းလဲလုပ်ဖို့အခက်အခဲရှိလို့အချိန်ကျန်ကြာနေတာရှိတယ်သို့တော်ဒါဟာပြည်လူလူအများစုအတွက်အကျိုးရှိမဲ့ကိစ္စမူဝါဒအဖြစ်လည်းကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့အငယ်နောက်တစ်ခုကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဗောနောအငယ်ဒီ NND ဆိုရဒီနှစ်နှစ်ပြည့်ကာလမှာဒီဆောင်ရွက်လုပ်ကိုင်နေရာတွေနဲ့ပတ်သက်ပြီးတော့ရောအငယ်ဦးညံဝင်းဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့တာမန်ကြီးပြည်တော့ဂျာနေရင်သတင်းစာတွေကို private ပုဂ္ဂိကသတင်းစာတွေကိုရှင်းလိုက်ရာဇဝမှုတွေအဲဒါတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအများကြီးပေါ့များစားတယ်လို့ဒီလိုမြင်ရတယ်တကယ်တော့မဟုတ်ဘူးကကျွန်တော်တို့တကယ်တမ်းကျတော့အရင်ကအချိန်နဲ့စာရင်ဒေတာတွေကောက်ရင်ချင်းတရားဥပဒေစိုးမိုးမှုပုံပုံရရှိနေတယ်ဆိုတာကျွန်တော်ယူကြည့်ပါတယ်ဒီတိုင်းလဲဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောချင်
ဟုတ်ကဲ့နောက်တစ်ခုကအငယ်ဒီလွတ်ဒီဒီမိုကရေစီစံနဲ့မညီတာတွေလူခွေနဲ့ဒီမကိုက်ညီတဲ့ကိစ္စတွေပေါ့နော်ဥပဒေတွေပြုတ်ပြင်းပြောင်းလဲပြင်ဆင်မှုပြဋ္ဌာန်းမှုကြိုးပမ်းနေတဲ့ NLD ဦးဆောင်တဲ့လွတ်တော်ပိုင်းရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောအငယ်တို့ဒီနှစ်နှစ်ပြည့်မှာဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဒီဥပဒေပြင်ဆင်ရေးလို့ဥပဒေပြဋ္ဌာန်းရေးလို့ဆိုတာသိချင်သိခံပြီးဆောင်နော်ဖြစ်ချင်တာကိုဖြည်းဖြည်းချင်းချင်းလိုရတဲ့တက်တနာမှုလို့နော်အလောသုံးစင်ညှော်လင့်မှုမသိဘူးလို့ကျွန်တော်ပြောချင်တယ်မကြခင်ကမှဥက္ကဋ္ဌကိုယ်တိုင်ပြောသွားတယ်ကျွန်တော်တို့မြန်မာနိုင်ငံသားတွေနိုင်ငံတကာကိုရောက်ရှိနေတဲ့ပုဂ္ဂိုလ်တွေအလုံးကကျွန်တော်တို့နဲ့အတူတူကဘယ်ပုံစံနဲ့ဒီပူးပေါင်းဆောင်ရွက်ပါလို့ထပ်မံတိုက်တွန်းလို့ပ
ါအကယ်ဦးညဝင်ကျေးဇူးအများကြီးတင်ပါတယ်ရှင်ဖြည့်ပေးတာ
ဟုတ်ပါပြီလား
NLD ရဲ့သားဆိုရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်